မြောက်ကိုရီးယားပြည်ပ60ကျော်ကိုထိုင်းမြန်မာနယ်စပ်မြန်မာဘက်ချမ်းမှာမြန်မာတဘုံအဖွဲ့တစ်ခုကထိမ့်သိမ်းထားပြီးငွေပေးပြီးပြန်လည်ရွေးယူဖို့တောင်းဆိုနေတယ်လို့တောင်ကိုရီးယားလူ့အခွင့်အရေးသမားတဦးကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကထွက်ပြေးလာသူ64ဦးကိုတချီလိမ့်မြို့အရှိမြောက်ဖက်ကီလိုမီတာ80လောက်အကွာမှာရှိတဲ့တဘုံနေထိမ့်ချုပ်ထားတဲ့နယ်မြေမှာကျွံပြုတ်စေခိုင်းနေတယ်လို့လည်းမြောက်ကိုရီးယားလူ့အခွင့်အရေးလှုပ်ရှားသူကင်ဟေတေးကပြောဆိုလိုက်တာပါ။မြောက်ကိုရီးယားကနေထွက်ပြေးလာသူတွေတရုတ်ပြည်ကနေထိုင်းနိုင်ငံကိုသွားရာခီးတထောက်ဝင်ရောက်တဲ့ဒီဒေသမှာနေထိုင်နေတဲ့တောင်ကိုရီးယားသာသနာပြုအဖွဲ့တစ်ခုစီကနေဒီလိုကျွံပြုတ်စေခိုင်းမှုတွေကိုသိရှိခဲ့ရတာလို့ကင်ဟေတေးကပြောပါတယ်
။ 중국에서 메콩강을 건너서 따찌렉으로부터 북동쪽으로 한 80에서
မြောက်ကိုရီးယားတွေဟာထိုင်းနိုင်ငံကိုသွားရလမ်းမှာပဲတဘုံတွေရဲ့ဖမ်းဆီးခြင်းကိုခံလိုက်ရတာပါ။တဘုံတွေကသူတို့နေမြေကနေဖြတ်သွားတဲ့အတွက်ပတ်စံတောင်းခဲ့ပေမဲ့သူတို့မှာပေးစရာပတ်စံမရှိပါဘူး။ဒါနဲ့ပဲသဘုံတွေကသူတို့ကိုပြန်ပေးဆွဲထားလိုက်တာပါ
။ဖန်စီခံထားရသူတွေကအမျိုးသားတွေကိုဘိန်းဆိုင်ခင်တွေမှာစိုက်ရည်ပြိုးရည်အလုပ်တွေခိုင်းစေပြီးအမျိုးသမီးတွေကိုတော့ဘိန်းချက်ရမှာနဲ့ရက်ချက်စက်ယုံတွေမှာအတ္တမအလုပ်လုပ်ခိုင်းနေတယ်လို့လည်းကင်ဟေတေးကပြောပါတယ်။လူတစ်ယောက်ကိုအမေရိကန်ဒေါ်လာ5000နဲ့ရွေးယူရမယ်လို့သဘုံတွေကပြောဆိုတဲ့အကြောင်းသာသနာပြုအဖွဲ့ရဲ့အဆိုကိုကိုးကားပြီးကင်ဟေတေးကပြောပါတယ်။မြောက်ကိုရီးယားကနေထွက်ပြေးလာသူတွေလွတ်မြောက်ရေးအတွက်မကြခင်မှာအဖွဲ့တစ်ခုဖွဲ့ပြီးလှုပ်ဆောင်သွားဖို့စီစဉ်မယ်လို့ပြောဆိုလိုက်ပြီးတောင်ကိုရီးယားအစိုးရအနေနဲ့လည်းဒီလူတွေလွတ်မြောက်ရေးလှုပ်ဆောင်ဖို့သူကတောင်းဆိုလိုက်ပါတယ်။တောင်ကိုရီးယားအစိုးရကတော့ကင်ဟေတေးရဲ့ပြောဆိုချက်ကိုအတည်ပြုနိုင်ဖို့လှုပ်ဆောင်နေတယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနရဲ့ပြောခင်းရကင်အောင်စုကတောက်ကြနေအစောပိုင်းမှာပြောဆိုလိုက်ပါတယ်။
မြန်မာဘန်ဂူနီတာလ်ဘုံမင်63
မြန်မာတပုံတွေကမြောက်ကိုရီးယားကနေထွက်ပြေးလာသူ64ယောက်ကိုဖမ်းဆီးထားပြီးအာဓမအလုတ်စေခိုင်းနေတယ်ဆိုတာကိုမီဒီယာတွေကသင်ကျွန်တော်တို့သိရပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီးအစိုးရအနေနဲ့အတည်ပြုနိုင်ဖို့လှုံ့ဆော်နေပါတယ
်ဒီသတင်းကိုတော့တောက်ကြနေတော့ကတောင်ကိုရီးယားသတင်းဌာနယုံဟပ်ကဖော်ပြခဲ့တာဖြစ်ပါတယ်ဖိနှိပ်ချုပ်ချယ်မှုအစာရေစာငတ်မှုခေါင်းပေါမှုလူခွင့်ရချိုးဖောက်မှုတွေနဲ့ကြုံတွေ့နေရတဲ့မြောက်ကိုရီးယားပြည်သူတွေဟာတောင်ကိုရီးယားကိုထွက်ပြေးကြဖို့အရင်ကတရုတ်ကိုဖြတ်တန်းသွားလာနိုင်ခဲ့ပေမဲ့နောက်ပိုင်းမှာတော့တရုတ်တို့ကဒီလိုဖြတ်တန်းမှုကိုတရားမဝင်အဖြစ်သတ်မှတ်ဖမ်းဆီးပြီးမြောက်ကိုရီးယားကိုပြန်ပို့နေတာပါဒါကြောင့်လဲမြောက်ကိုရီးယားကထွက်ပြေးလာသူတွေဟာအရှိတောင်အာရှနိုင်ငံတွေကိုကြော့ဖြတ်ဝင်ပြီးထိုင်းနိုင်ငံဘက်ကိုနောက်ပိုင်းမှာဥတီထွက်ပြေးနေကြတာဖြစ်ပါရဲ့ရှင်